ရုရှားရဲ့မဟာမိတ်ဖြစ်တဲ့မြောက်ကိုရီးယားရဲ့ချိမ့်ချောက်မှုတွေကိုရင်ဆိုင်နိုင်မှုနဲ့စီးရီးလေးချက်မှုစွမ်းရည်ကိုမြင့်တင်နိုင်မှုအတွက်အမေရိကန်ရဲ့နျူကလ িয়ার စွမ်းရည်3လင်းတင်သင်္ဘောတစ်စီးဟာစနေနေ့ကတောင်ကိုရီးယားကိုရောက်လာပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့ဒီသတင်းပတ်ထည်တွေ့ဆုံခဲ့ပြီးစစ်ပွဲအတွင်းအပြန်အလှန်ကာဝေးရေးအကူအညီပေးဖို့အတွက်ကတိကဝတ်တွေပြုခဲ့တဲ့အပေါ်ကန့်ကွက်တဲ့အနေနဲ့တောင်ကိုရီးယားနိုင်ငံဆိုင်ရာရုရှားသံမတ်ကြီးကိုစင့်ခေါ်ကန့်ကွက်ခဲ့ပြီးနောက်တစ်ရက်အကြာမှာပဲသီယိုဒိုရူးစပက်နျူကလ িয়ার စွမ်းရည်3လင်းတင်သင်္ဘောကြီးဟာဘူဆန်မြို့စစ်ကမ်းကိုစက်ကတ်ခဲ့တာပါ။ဒါဟာမဟာမိတ်တွေရဲ့ကာဝေးစနစ်ခိုင်မာအားကောင်းနေတယ်ဆိုတာကိုထုတ်ဖော်တာဖြစ်တယ်လို့မြောက်ကိုရီးယားရဲ့ချိမ့်ချောက်မှုတွေကိုတုံ့ပြန်သွားဖို့ပြင်းပြတဲ့ဆန္ဒကိုပြသလာလို့တောင်ကိုရီးယားရေတပ်ရဲ့ကြီးညာချက်ထဲမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ဇွန်လအစောပိုင်းကစင်ကာပူနိုင်ငံမှာလုတ်တဲ့ကာဝေးဝင်ကြီးတွေရဲ့တွေ့ဆုံဆွေးနွေးပွဲမှာအမေရိကန်တောင်ကိုရီးယားနဲ့ဂျပန်တို့ကြား၄ချောင်းပင်လယ်ပြင်နဲ့အွန်လိုင်းစိုက်ဘာတိုက်ခိုက်မှုတွေအပါအဝင်နယ်ပယ်ဆောင်ကတိုက်ခိုက်မှုတွေကိုပေါင်းစပ်တုံ့ပြန်နိုင်မဲ့Freedom Edge လို့အမည်ပေးထားတဲ့စီးရီးလေးချက်မှုအသစ်ကိုလှုပ်ဆောင်မှုကြီးညာထားပြီးဒီစီးရီးလေးချက်မှုမှာအခုဘူဆန်ကိုဆက်ကတ်လာတဲ့ New Swain 3 Lean Tin သမောကြီးလဲပါဝင်လေးချက်မှာဖြစ်ပါတယ်ခင်ဗျာ